ဂါဇာတောင်ပိုင်းကစစ်သွေးကြွတွေဒုံးနဲ့ပစ်တဲ့နေရာလို့ယူဆထားတဲ့ပြမှတ်တွေကိုအစ္စရေးကဒီကနေ့ဇူလိုင်လ17ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ရဖာမြို့ကနေစစ်သွေးကြွတွေပစ်လိုက်တဲ့ဒုံးကြီး၅စင်းကိုလည်းအောင်မြင်စွာကြားဖြတ်ဖျက်ချနိုင်ခဲ့ပါတယ်ဆိုတာကိုအစ္စရေးကာကွယ်ရေးစစ်တပ်ကဒီကနေ့ပြောပါတယ်။ဒါအပြင်တောင်ပိုင်းလေဗနွန်ကနေနယ်စပ်ဖြတ်ပြီးတော့အစ္စရေးမြောက်ပိုင်းကိုပစ်မှတ်ထားတယ်ဆိုလို့တန်တရားရှိတဲ့လေကြောင်းလက်နက်တွေကိုလည်းကြားဖြတ်ဖျက်ဆီးခဲ့ပြီးတော့အဲ့ဒီဒရုန်းနှလုံးလုံးကတော့အစ္စရေးရဲ့ဂါလီလိဒေသမှာကျခဲ့တယ်လို့ပြောပါတယ်။အစ္စရေးဟာမတ်စစ်ပွဲရဲ့နောက်ပိုင်းအီရန်တို့ထောက်ပံ့ထားတဲ့လေဗနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြွတွေနဲ့လည်းဇက်တိုက်တိုက်ပွဲတွေဖြစ်နေတာမှာတော့အခုဒရုန်းကြောင့်မို့လို့တအူးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဒေသမြူနစ်စပယ်တာဝန်ခံကပြောပါတယ်။တစ်ချိန်တည်းမှာပဲဂါဇာမြောက်ပိုင်းဂါဇာမြို့ကြီးမှာလည်းအစ္စရေးဘက်ကအရက်သားတွေကိုရွှေ့ပြောင်းထွက်ဖို့သတိပေးပြီးတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။အစ္စရေးဝန်ကြီးချုပ်ကဂါဇာမှာပြင်းထန်တဲ့တိုက်ပွဲအဆုံးသတ်ခံနေပါပြီလို့ပြောအပြီးကာတာနိုင်ငံကလည်းအပြစ်ရက်ဖို့တရားခဏ်တွေလွှတ်ပေးဖို့ဆွေးနွေးမှုတွေပြုလုပ်နေချိန်မှာပဲအခုလိုမျိုးအစ္စရေးတို့ရဲ့တိုက်ခိုက်မှုတွေပြန်ပြီးတော့တိုးမြင့်လာတာဖြစ်ပါတယ်ရှင်။